ပြီးခဲ့တဲ့သတင်းပတ်ထဲတူရကီနိုင်ငံအစ္စတန်ဘူကဆော်ရီအာရေဗျာကောင်စီရုံးထဲဝင်သွားခဲ့တာကိုနောက်ဆုံးတွေ့ခဲ့ရတဲ့ဆော်ရီအာရေဗျာသတင်းတောက်ဂျမယ်ခါရှူဂျီနဲ့ပတ်သက်ပြီးဘာဖြစ်သွားခဲ့လဲဆိုတာတိတိကျကျသိရအောင်အမေရိကန်စုံစမ်းစစ်ဆေးသူတွေတူရကီကိုသွားပြီးတော့စူးစမ်းဆောင်ရွက်နေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကချက်သပြေးနေမှာပြောပါတယ်သူဝင်သွားတာကိုတွေ့ရပေမဲ့ပြန်ထွက်သွားတာမတွေ့ရတဲ့အတွက်အဲ့ဒီဝင်ချင်မှာသူရှိနေမဲ့ပုံမပေါ်ဘူးလို့ Fox မေးမြန်းခန်းတစ်ခုမှာသမ္မတထရမ့်ကပြောပါတယ်ဒီသတင်းတောက်ဟာ Sorry Ancient Mentor Mohammed Bin Salman ကိုဝေဖန်တဲ့သူ့အမြင်ဆောင်ပါတွေ Washington Post သတင်းစာမှာရေးခဲ့သူဖြစ်ပြီးသူက Sorry ကောင်စီရုံးမှာပြီးခဲ့တဲ့သတင်းပတ်က Sorry ကနေလေရင်နဲ့လာရောက်ခဲ့တဲ့ထောက်လိုင်း15ရောက်ရဲ့တပ်ဖြတ်တာခံရမယ်လို့ယုံကြည်ကြောင်းတူရကီအာဏာပိုင်တွေကပြောပါတယ်ဒါပေမဲ့ Sorry အာဏာပိုင်တွေကဒါအခြေမြင့်မရှိဘူးလို့ပြောပြီးပယ်ချခဲ့ပါတယ်American ထောက်လိုင်းရဲ့ဂျက်ဖြတ်ထောက်လိုင်းချက်အရသတင်းတောက်ခါရှူဂျီကို American ကနေပြန်လာအောင်စီယုံပြီး Sorry နိုင်ငံရောက်ရင်ဖမ်းဖို့အတွက် Sorry Ancient Minda ကညွှန်ကြားထားကြောင်းသတင်းတွေထွက်ပေါ်နေပါတယ်။သမ္မတ Trump ကတော့သတင်းတောက်အသက်ခံရတာမှန်မယ်ဆိုရင်ဒါဟာဆိုးရတဲ့လုပ်ရအဖြစ်လက်မခံနိုင်ဘူးလို့ပြောပါတယ်။အဲဒီမှာ American ထောက်လိုင်းရေးတွေရောက်နေပြီး Turkey နဲ့ရော Sorry Arabia အစိုးရနဲ့ပါလက်တွဲလှုပ်ဆောင်နေတာဖြစ်ပြီးအဖြစ်မှန်ကိုတော့သိကျင်တယ်လို့ပြောပါတယ်။American ပြည်ထောင်စုကတူရကီကိုလုံခြုံရေးဆိုင်ရာအထောက်အကူတွေပေးဖို့ကမ်းလှမ်းခဲ့တယ်လို့လည်းနိုင်ငံခြားရေးဌာနပြောခွင့်ရ Heather Nauert ကကြက်တဲ့ပရင်းနေသတင်းစာရှင်းလင်းပွဲမှာပြောပါတယ်။